Welcome to the Voice of America in Burmese.
Mingla na ne khin ma shin to ta shin mya shwin lan chan mi ja ba si. Washington myo raw VOA American tan ga ni 2018 khu ne me la 4 ye taok ja ni mne khin season rue go myama san daw chei mne 6 na yi ga ni 9 na yi thi line 2 meter 24 40 50 tit to ga ni thau hlun ni ba de. ကျမများသိစင်အောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျမကတော့ဆုမြတ်မော်ပါရှင်2016သမ္မတရွေးကောက်ပွဲမတိုင်ခင်လေးကလိန်ဖြောပြေးရေးမယ် Stormy Daniels ကိုနှုတ်ဖိတ်ကဒေါ်လာ33,000ပေးခဲ့တယ်ဆိုတာကိုသမ္မတ Donald Trump ကကြာတာရင်းနေကဝန်ခံလိုက်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပြက်အာရွံစရာဖြစ်တယ်လို့မြန်မာနိုင်ငံကသတင်းမီဒီယာသမားတွေကပြောကြားခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတော်ခင်ပြတ်တက်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်
သူတို့ဖြစ်ရင်တော့အခုရိုက်တာသတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုဟိုအကွက်စင်ဖန်စီပြီးတော့ဒီလိုစစ်ဆင်းနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စ
မေလ3ရက်ကြာတာပြီးနေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ကိုလွတ်လပ်ခွင့်နေ့ကို VOA ကအခမ်းအနားနဲ့ကျင်းပခဲ့ရမှာမြန်မာပိုင်းစီစဉ်ဌာနမှပြောသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံကိုကြားရပါမယ်ဒါ့အပြင် American နဲ့တရုတ်နိုင်ငံကြားအပြန်အလှန်သွင်းကုန်ခွင့်တွေတိုးကောက်ပြီးကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစိုးရိမ်နေကြတဲ့အကြောင်းအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းရေးသဘောတူအကောင်အထည်ဖော်ခဲ့ရင်မြောက်ကိုရီးယားရဲ့စီးပွားရေးစီမံကိန်းတွေအပေါ်ငွေကြေး6ပန့်သုံးစွဲသွားဖို့တောင်ကိုရီးယားကမျှော်လင့်ထားတဲ့အကြောင်းနဲ့ဥရောပအာကာသစူးစမ်းလေ့လာရေးအဖွဲ့ ESA ကကျယ်တန်းပေါင်း 1,900 ကျော်ပါတဲ့မြေပုံတစ်ချက်ထုတ်ပြန်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါအောင်ရှင်။
2016 American သမ္မတရွေးကောက်ပွဲမတိုင်ခင်လေးကသူနဲ့လွန်ခဲ့တဲ့10နှစ်ကျော်လောက်တုန်းကရှုပ်ခဲ့ဘူးတယ်လို့ပြောနေတဲ့လိန်ဖြော်ပြရေးမယ် Stormy Daniels ကိုနှုတ်ပိတ်ခဒေါ်လာ33,000ပေးခဲ့တယ်ဆိုတာကိုသမ္မတ Donald Trump ကကြာတာပြင်းနေကဝန်ခံလိုက်ပါတယ်။ဒါပေမဲ့အဲ့ဒီငွေတွေကရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်ဘူးလို့လည်းပြောကြခဲ့ပါတယ်။ Nevada ပြည်နယ်တွေကဟိုတယ်တစ်ခုမှာ2006ခုနှစ်တုန်းက Trump နဲ့တညအိတ်ခဲ့ဘူးတယ်လို့ပြောနေတာကိုနှုတ်ပိတ်ဖို့သူ့ရဲ့ပုဂ္ဂိုလ်ရေးရှင်ဒီ Michael Cohen ကပေးခဲ့တာဖြစ်ပြီးတော့အဲ့ဒီငွေတန်ဖိုးပြည့်တဲ့အထိသူ့ရှင်ဒီကိုလစဉ်ပြန်ပေးခဲ့တယ်လို့သမ္မတ Trump ကပြောပါတယ်။ Trump ရဲ့ဇနီးတဲ့ Melania Trump အဲ့ဒီအချိန်တုန်းကသူ့တို့သားကိုမွေးပြီးလပိုင်းအကြာမှာ Stormy Daniels နဲ့ဖြစ်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်ကိုတော့ Trump ကမဟုတ်ဘူးလို့ညှင်းဆန်နေစေဖြစ်ပါတယ်။ရှင်းနေကိုဝန်ကိုပြန်ပေးခဲ့တဲ့ငွေတွေဟာရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်သလိုမဲဆွဲစည်းရုံးမှုနဲ့လည်းဘာမှမသက်ဆိုင်ဘူးလို့တမရက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အခုလိုဒီတမရက2016ရွေးကောက်ပွဲမတိုင်ခင်လေးမှာ Stormy Daniels ကိုနှုတ်ပိတ်ခပေးခဲ့တဲ့ရှင်းနေကိုအဲ့ဒီငွေတွေပြန်ပေးတယ်ဆိုတာဗုဒ္ဓဟူးနေ့ညကမှ American ပြည်သူတွေနီးတူသိခဲ့ရတာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူကကြာတာပြည်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ဂျူရောသတင်းထုတ်ပြန်ရေးရုံးအနေနဲ့တမရရဲ့ပြင်ပကပုဂ္ဂိုလ်ရေးဆိုင်ရာဥပဒေရေးရာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ Donald Trump ရဲ့ရှေ့နေတယောက်ဖြစ်တဲ့ Rudy Giuliani က Fox သတင်းဌာနနဲ့ပုဒ်ထူးနေကမေးမြန်းခန်းအတွင်းမှာ Stormy Daniels ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ရှေ့နေ Michael Cohen ကို Trump ကငွေပြန်ပေးခဲ့တယ်လို့ပြောကြားခဲ့တာဖြစ်ပြီးတော့ဒါကိုတမရ Trump ကကြာတာပြင်းနေမှာ Twitter ပေါ်ကနေဝန်ခံရေးသားခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားမှာဖမ်းခံရတဲ့အမေရိကန်နိုင်ငံသား၃မကြခင်မှာပဲပြန်ပြီးလွတ်မြောက်လာနိုင်ကြောင်းအမေရိကန်အရာရှိတွေကအရေးအယံပြသခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တရားရေးအဖွဲ့ဝင်တဦးဖြစ်တဲ့နယူးယောက်တရားအုပ်ချုပ်ရေးမှူးဟောင်းရူဒီဂူလီယန်နီကအဖမ်းခံရတဲ့အမေရိကန်၃ဦးကျစပရင်းညမှာပဲပြန်လွတ်လာဖို့မျှော်လင့်ကြောင်း Fox သတင်းဌာနကပြောခဲ့တာပါ။အဖမ်းခံရသူတွေမကြခင်ပြန်ပြီးလွတ်မယ်အရေးအယံပြတဲ့အနေနဲ့ဗုဒ္ဓဖူးညကသမ္မတ Trump ကသူ့ရဲ့ Twitter မှာရေးတာပါ။အရင်အစိုးရအဖွဲ့ကမြောက်ကိုရီးယားအလုပ်ကျန်းစခန်းမှာဖမ်းခံရတဲ့၃ဦးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားပေမဲ့အခုထိဘာသတင်းမှမကြားကြအားလုံးတီချောင်းဒါကိုစောင့်ကြည့်ရမှာဖြစ်ကြောင်းရေးသားခဲ့တာပါ။အခုချိန်ထိဘာမှမကြေညာသေးပေမဲ့ American သမ္မတကိုမြောက်ကိုရီးယားကတရားမဲ့ဖမ်းဆီးထားတာအတွက် Trump အစိုးရအဖွဲ့ကမပြတ်စောင့်ကြည့်နေကြောင်း American နိုင်ငံခြားရေးဌာနပြောခွင့်ရက VOA ကိုပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တမရထရမ့်တို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တွေ့ဆုံမဲ့အချိန်နဲ့နေရာကိုတော့အခုထိမဆုံးဖြတ်သေးပါဘူး။မြောက်ကိုရီးယားကတခုတည်းသောပုတ်ကလစ်ကတက္ကသိုလ်ဖြစ်တဲ့ပျွန်တက္ကသိုလ်မှာစာသင်နေတဲ့တိုနီကင်နဲ့ဟင်ဟက်ဆောင်တို့ဟာအစိုးရဖြုတ်ချဖို့ကြိုးစားမှုနဲ့2019မှာတရားစီဖမ်းခံခဲ့ရတယ်လို့2015မှာနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းခံခဲ့ရတဲ့ကင်ဒုံချူးကတော့အလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ကြာခံနေရတာပါ။
အာဖရိကတိုက်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းသားမှာအမေရိကန်တာဝန်ရှိသူတွေရဲ့အဆိုအန်ဒီယန်ရှိပြီးတော့အစင်ချင်မဲ့စွာတရုတ်ကလေဆာရောင်ကြီးအသုံးပြုနေတဲ့အပေါ်မှာအရေးယူမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားခဲ့ပါတယ်။ဂျပူတီနိုင်ငံဘော်ကနေဖြတ်ပြန်တန်းတဲ့အမေရိကန်လေယာဉ်တွေကိုပြစ်မှတ်ထားပြီးတော့တရုတ်ကစစ်တုံးအစင်ရှိတဲ့လေဆာတွေနဲ့ထိုးနေတာနဲ့ပတ်သက်လို့ရေဒီယိုရေရှည်ပါအကျိုးဆက်တွေရှိလာလိမ့်မယ်လို့အင်ဂျီရောပြောခွင့်ရသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒိုရယ်လာမြို့မှာရှိတဲ့တရုတ်စစ်အခြေစိုက်စခန်းကနေလေဆာရောင်ကြီးတွေကို၃ချိန်ထက်မနည်းလွှတ်ခဲ့တဲ့အတွက်အမေရိကန်လေယာဉ်မှူး၂ယောက်မျက်လုံးတွေမှာအနည်းငယ်မျက်စိတွေထိခိုက်ခဲ့ကြတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အတော့အလေးနဲ့ထားရမယ့်အဖြစ်အပျက်တွေဖြစ်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူကလည်းပြောပါတယ်။အမေရိကန်ဘက်ကဆွဆွဲချက်တွေအပေါ်တရုတ်နိုင်ငံဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့ဂျပူဒီမှာရှိတဲ့သူတို့ရဲ့စစ်စခန်းအပေါ်နိုင်ငံသားစစ်ထောက်လာရေးလေယာဉ်တွေဖြတ်ပြန်တယ်လို့တရုတ်အစိုးရကအရင်တုန်းကပြောကြားခဲ့မှုပါတယ်
။2015မှာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားရရှိခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်အတွက်ပြန်လည်ညှိနှိုင်းမှုတွေလုပ်မှာမဟုတ်ဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗစ်ဇရက်ဖ်ကကြက်တပင်းနေမှာပြောပါတယ်။ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မထွက်ဆုံးဖြတ်ဖို့အတွက်နောက်ဆုံးသတ်မှတ်ရမကုံဆုံးခင်ရက်ပိုင်းလိုမှာပဲအခုလိုကြေညာချက်ထွက်လာတာပါ။ဒီသဘောတူညီချက်အတွက်အီရန်ရဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်ကိုကန့်သက်ဖို့အဆိုပြုချက်အပါအဝင်ပြင်ဆင်မှုတွေမလုပ်ရင်နှုတ်ထွက်မယ်လို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပြီးဒီအစီအစဉ်ကိုအီရန်ကဆက်ပြီးထားချင်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီရဲ့နိုင်ငံခြားရေးမှူးဝါဒဆိုင်ရာအကြံပေးအလီအက်ဘာဗီလာယာတီကတကယ်လို့သမ္မတထရမ့်ကသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်ချင်းချောက်ထားတဲ့အတိုင်းလုပ်မယ်ခဲ့မယ်ဆိုရင်အီရန်ကလည်းနှုတ်ထွက်မှာဖြစ်ကြောင်းအီရန်ရုပ်တံကနေပြောကြားပြီးတတိပေးလိုက်ပါတယ်။ဒါအပြင်ဒဏ်ခတ်မှုတွေရှော့ချပေးဖို့အပေးယူလုပ်တဲ့ဘဲညှိနှိုင်းဖို့စ조사မှုမျိုးကိုမဆိုလက်မခံနိုင်ကြောင်းလည်းပြောပါတယ်။သဘောတူညီချက်မှာဘာတစ်ခုမှထပ်ပြီးဖြစ်ဆက်မှုဖယ်ရှားမှုမလုပ်ဘဲလက်ရှိတိုင်တွင်အီရန်ကလက်ခံမှာဖြစ်ကြောင်းပြောပါတယ်။ဒီပြောကြားချက်တွေအတွက်ထရမ့်အစိုးရအဖွဲ့ကဘာမှမတုံ့ပြန်သေးပါဘူး။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6753နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။သောဆန်နေမလဲကျွဲနိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပြက်အာရော့စရာဖြစ်တယ်လို့မြန်မာနိုင်ငံကသတင်းမီဒီယာသမားတွေကပြောကြားခဲ့ကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်လွတ်လပ်သောထောက်ဖို့ပြောဆိုခြင်းမြန်မာ Free Expression မြန်မာကမြန်မာနိုင်ငံတဝန်းကသတင်းတောက်တွေရဲ့သဘောထားအမြင်တွေကိုကောက်ခံပြီးတော့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအခုလိုပြောထားကြတာဖြစ်ပါတယ်။ချင်းချောက်ခံရသောမြန်မာမီဒီယာလွတ်လပ်ခွင့်ဆိုတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်ကျဆင်းနေပြီးတော့အဓိကအကြောင်းကအစိုးရနဲ့စစ်တပ်ကြောင့်ဖြစ်တယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။သတင်းသမားတွေအပေါ်ဥပဒေပိုင်းအရာဖြစ်စေ၊ရုပ်ပိုင်းဆိုင်ရာအရာဖြစ်စေ၊စိတ်ပိုင်းဆိုင်ရာအရာဖြစ်စေအကြမ်းဖက်မှုတွေတိုးလာနေကြောင်းစိုးရိမ်စွာယုံကြည်နေကြတယ်လို့လည်းပြောပါတယ်။ဒါအပြင်မီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်လာမှုနဲ့အကြမ်းဖက်မှုတွေအပေါ်အစိုးရနဲ့တရားရုံးတွေဘက်ကစ조사ဖြေရှင်းပေးမှုအလွန်နည်းတယ်လို့လည်းစစ်တမ်းမှာတွေးရှိခဲ့ပါတယ်။အထီးကရုံးဖြစ်တဲ့နေရာတွေပဋိပက္ခဖြစ်တဲ့နေရာတွေမှာလွတ်လပ်စွာတွားရောက်သတင်းယူနိုင်တဲ့အခြေအနေလဲကျဆင်းလာတယ်လို့စစ်တမ်းထဲမှာပါဝင်တဲ့သတင်းသမားတွေကပြောကြားပါတယ်။ဒီအစီရင်ခံစာကို2018ခုနှစ်ဒီဇင်ဘာကနေ2018ဧပြီလအထိတနိုင်ငံလုံးအတိုင်းအတာနဲ့စစ်တမ်းကောက်ခံခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံသတင်းစာဆရာအသင်းမြန်မာစာနယ်ဇင်းတမကပန်မြန်မာ BNI မြန်မာသတင်းသမားများကာကွယ်ရေးကော်မတီစတဲ့သတင်းမီဒီယာအဖွဲ့အစည်းအစုံနဲ့ပူးပေါင်းစစ်တောင်းကောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တရားဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအလေးပေးဆောင်ရွက်ဖို့လဲစစ်တမ်းမှအကြံပြုတိုက်တွန်းပါတယ်။ဒါရင်မကသတင်းမီဒီယာသမားတဦးတယောက်ကိုမှရာဇဝတ်ကြောင်းအရတိုင်ကြားအရေးယူခြင်းမရှိစေဖို့သတင်းသမားတွေအပေါ်အကြမ်းဖက်တယ်လို့ဆွဆွဲထားမှုအလုံးကိုထိထိရောက်ရောက်နဲ့ဗက်လိုက်မှုမရှိစုံစမ်းစစ်ဆေးဖို့လဲလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာလူ့ခွင့်ရေးအဖွဲ့ကတိုက်တွန်းပါတယ်။ပဋိပက္ခဖြစ်ပွားတဲ့ဒေသမှာသတင်းရယူနိုင်ခွင့်ပိတ်ပင်တားဆီးထားတာတွေအားလုံးကိုဖယ်ရှားပေးဖို့နဲ့သတင်းသမားတွေအတွက်လိုအပ်တာတွေဆောင်ရွက်ပေးဖို့နိုင်ငံတော်ဒေသအားလုံးကိုအမိန့်ထုတ်ပြန်ပေးဖို့လည်းအစိုးရကိုတောင်းဆိုထားပါတယ်ရှင်
။မေလ3ရက်ကျန်းမာရေးနေ့မှာကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ American Piran Suka, the Lendamari Yan Sanier, Sinko Muri, the Ion Sajabu, a poesy Tom Yanaga, Downsu Gajabari, the Lemon Puncha, the Rigo Yiyumu, Luru, the Suaka, Chile, Tempiamu, Kanta, Dolara, Nangain the Mari, Shayazimu, Kotileo, Taika, Kayamune, Tayame, Pansimuri, Dolara, Pawan, the Lendamari, a change of Kayamuri, go Taupia Jaraba, the Lendu Lakwan Sayan, Lushasan, the Poesy Riga, American Ma, Nangain the Mari, Lokjan, the Lensu, Suswap Yosura, Pawan, change of Muria. The Shanning and Rugova, Zekanide, Lupiobari, the Lindamaka was some show is CPJ Pune, RSF Nesimacha, the Lindamame, Puelube, Article 19 Puale, American the Lindamarigo, Triso, Mimian Kerapiti, Majakin Hit, American Piron Suya, the Lendola Contra, Chincha Muri, Tidita, Tula Nirelu, Article 19 Muso, Yashi Joga Piobari, a good Chincha Muri, Shinibi, American Piron Suya, Puesibon, Chigan Ubri, a Kawe Pimuja, Kabama, the Lindola Quen, Shizon Pinirelu, the Lindama Popiabari.
ဒီဝေဒရင်ဌာနကတော့ဌာနအတွက်လုပ်ကံဆောင်ရွက်ရင်းတိုက်ခိုက်မှုတွေကြောင့်ကွယ်လွန်သွားကြသူတရင်သမားတွေကိုမိလ၃ရက်ကပ္ပတရင်လွတ်လပ်ခွင့်နေမှာအခမ်းအနားနဲ့မှတ်တရခုံပြုတ်ခဲ့ပါတယ်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်စွန်ထွက်ပြေးနေရတဲ့ပြည်သူတွေကိုကချင်ပြည်နယ်အစိုးရကကြီးကြပ်ကူညီပေးနေတယ်လို့ကချင်ပြည်နယ်အစိုးရညှိနှိုင်းပြီးတော့ ထိုက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ဒေါခင်မျိုးတက်တို့ကကြေညာပေးခဲ့ကြတာပါအခုတော့သတင်းလာရီတင်ဆက်ဖို့အချိန်ရောက်ပါပြီ VOA သတင်းဌာနအတွက်လုတ်ကင်ဆောင်ရွက်နေရင်တိုက်ခိုက်မှုတွေကြောင့်ကွယ်လွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကြာသာပြီးနေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာ VOA ကအခမ်းအနားတစ်ခုနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဒီအကြောင်းကိုကိုကြော်ကြော်သိန်းကစူးစီးတင်ပြထားပါတယ် VOA သတင်းတော်တူနဲ့အတူအလုကင်မရာသမားတူအနေနဲ့လုကင်ဆောင်ရွက်နေရင်2019ခုနှစ်အောက်တိုဘာလ14ရက်နေ့ကမိုဂါဒီရှူးမြို့တော်မှာဘုံးခွဲတိုက်ခိုက်မှုတစ်ခုအတွင်းကွယ်လွန်သွားတာပါအဲ့ဒီဘုံးခွဲတိုက်ခိုက်မှုဟာဆိုမာလီယာသမိုင်းမှာထိခိုက်သေးဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပြီးလူပေါင်း300ကျော်သေဆုံးခဲ့ပါတယ်အဲ့ဒီအချိန်ကသူနဲ့အတူလက်တွဲလုကင်နေတဲ့ VOA ဆိုမာလီဘာသာဌာနရဲ့သတင်းတော်အဘဒူကာဒီယာမိုဟာမက်အဘဒူကတော့အပြင်းထန်ဒဏ်ရာရခဲ့တာပါ Radio Free Europe, Radio Liberty, RFE RL, the Rintanaga, the Rintanaga, the Rintanaga, Sabawon Kakane, Abadula, Hanan Zairugaro, Afghanistan and Kabu Murama, Ibila Tonze Eniga, Taikai Mutuku, Tesun Dwajaraba. Mila Tonyaniga, Vuri Tanajo Malude, about the Rindula Kuni, Kana, the Rinna Tonzulungu, Madia Kumbugabari. Ariakana Jambare Jimbama, Vuri Mimatana Mu Udan Tonga,
ဒီပြည့်တွေအပါအဝင်မြန်မာနိုင်ငံကသတင်းလွှတ်ခွင့်နဲ့ပတ်သက်လို့အခုလိုပြောထားပါဗျ။ VOA ရဲ့ဒီညီကိုဌာနပေါ့နော်ညီကိုဌာနဆိုတော့RFE RL လို့ခေါ်တယ်ဥရောပအောက်အတန်းမြင့်နေတဲ့ဌာနမှာအလုပ်လုပ်နေတဲ့အာဖဂန်နစ္စတန်ဌာနမှာအလုပ်လုပ်နေတဲ့သတင်းတောက်၃ယောက်ဆိုလို့ရှိရင်သတင်းရယူရင်းနဲ့သတင်းကိစ္စတွေဆောင်ရွက်နေရင်းနဲ့မကြသေးခင်ကပဲဘုံခွဲမှုမှာအသက်ဆုံးရှုံးလာပါတယ ေ့ကျွန်တော်တို့အထိမ့်မက်လေးတွေဆောင်ရွက်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံဟာဒီမိုကရေစီနီးလန်းကြရွေးကောက်ခံရတဲ့အစိုးရလက်ထက်မှာတဖြည်းဖြည်းနဲ့သတင်းလွတ်လပ်ခွင့်တွေအဆင့်မြင့်တက်လာတယ်ဆိုပြီးတော့ကျေနပ်အားရမှုတွေတချို့ရှိခဲ့ပေမဲ့ဒီနေ့မှာဆိုလို့ရှိရင်အဆင့်6ဆင့်ကျသွားတယ်ဆိုတာကိုဝန်ထဲစရာတွေ့ရပါတယ်အထူးသဖြင့်တော့အခုရိုက်တာသတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုအကွက်စင်ဖန်းစီပြီးတော့ဒီလိုစစ်ဆေးနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စမျိုးဟာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့် ကိစ္စမှာနိုင်ငံတကာမှာအမတန်ကိုစိုးရတဲ့အဖြစ်အပျက်တစ်ခုလို့ကျွန်တော်ယူဆမှာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနီးလမ်းကြပြည်သူတွေရွေးကောက်ထားတဲ့အစိုးရအနေနဲ့လည်းတည်တည်ချာချာကိုင်တွယ်ပြီးတော့ဖြည့်ရှင်းပေးသင့်တယ်လို့ယူဆပါတယ်ခင်ဗျာ
အာဖဂန်နစ္စတန်လူထုအတွက်ဗမ်မလိုက်တဲ့သတင်းချက်လက်တွေကိုရှာဖို့ဆူဆောင်းပြီးတင်ပြနေတဲ့သတင်းတော့တွေကိုကမ္ဘာသတင်းလွတ်လပ်ခွင့်နဲ့မတိုင်ခင်ရပိုင်းတွင်မှာပဲပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့သတင်းတော့နှစ်ဦးကွယ်လွန်သွားတဲ့နေ့ကထုတ်ပြန်ချက်မှာအမေရိကန်အတန်းလင်းလုံငန်းများအုပ်ချုပ်ရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်နဲ့ညွှန်ကြားရေးမှူးဖြစ်သူဂျွန်လန်းဆင်ကပြောထားပါဗျ
။သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့အာဖဂန်နစ္စတန်နဲ့တခြားဘယ်နေရာမှမဆိုအမှန်တရားကိုစာဖွေဖော်ထုတ်တဲ့ကျွန်တော်လုပ်ငန်းကိုဒီလိုလုပ်ရမျိုးကရပ်တန့်သွားစေမှာမဟုတ်ပါဘူး။သူတို့လည်းဒီလိုဆန္ဒရှိမယ်ဆိုတာကျွန်တော်သိကြပါတယ
်။အမေရိကန်ပြည်ထောင်စုမှာသတင်းတော်တွေဆိုင်နေရတဲ့စိုးရိမ်ပွဲအခြေအနေများပြားကလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ဆိုင်ရာလှုပ်ဆောင်နေတဲ့အဖွဲ့အစည်းများပြားကထောက်ပြပြောဆိုကြပါတယ်။လက်ရှိမှာချင်းချောက်မှုတွေရှိနေပေမဲ့လည်းအမေရိကန်အခြေခံဥပဒေမှာအကောက်အွယ်ပေးထားတာကြောင့်အမေရိကန်ကသတင်းမီဒီယာဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးသတင်းမီဒီယာတွေလည်းပါဝင်နေသေးတယ်လို့အဲ့ဒီအဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကလုတ်ကြံသတင်းတွေဆိုပြီးမကြာခဏတိုက်ခိုက်ပြောဆိုတာကိုတခြားနိုင်ငံကောင်းဆောင်တွေကလည်းလိုက်ပြောတာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်။အဲဒီနိုင်ငံကောင်းဆောင်တွေထဲမှာဗင်နီဇွဲလားသမ္မတနီကိုလိုမာဒူရိုစီးရီးယားသမ္မတဘာရှာရဲ့အာဆတ်တူနဲ့အတူမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်လည်းပါတယ်လို့သတင်းလွှတ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကပြောကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ဆက်ပေးသွားတာပါ။အခုဆက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်တွင်းကုန်ခွန်တွေတိုးကောက်ပြီးကုန်သွယ်ရေးစစ်ပွဲဖြစ်လာမှစိုးရိမ်နေကြချိန်မှာအမေရိကန်ကုန်သွယ်ရေးအစစ်မြင့်ကိုယ်စားလှယ်တွေတရုတ်နိုင်ငံမှာရောက်ရှိဆွေးနွေးနေကြတဲ့အကြောင်းနဲ့ဒီဆွေးနွေးမှုကနေဘလောက်ထူးခြားတဲ့ရလဒ်တွေမျှော်လင့်လို့ရနိုင်ပါမလဲဆိုတာဘေကျင်းကနေ VOA သတင်းတောက် Bill I နဲ့ Joyce Huang တို့ရဲ့သုံးသပ်ချက်ကိုမတ်စုမွန်ကဆက်ပြီးပြောပြပါမယ်
အမေရိကန်ဗန္ဓာယဝင်ကြီးစတီဗ်မနူချင်ဦးဆောင်တဲ့ကိုယ်စားလှယ်9ယောက်ပါအဖွဲ့ဟာတရုတ်ဒုတိယဝင်ကြီးချုပ်လီယိုဟာဦးဆောင်တဲ့တရုတ်တာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကအထူးစိုးရိမ်နေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။တရုတ်နိုင်ငံမှာရှီဂျင်ပင်အာဏာရလာတဲ့2012ခုနှစ်ထဲကစလို့ဈေးကွက်ကိုပုံမဖွင့်ပေးပါမယ်လို့ကတိပြုနေပေမဲ့နိုင်ငံရဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဗဟိုအစိုးရနဲ့ကွန်မြူနတီပါတီရဲ့လွှမ်းမိုးချုပ်ကိုင်မှုပိုများအောင်အရှိန်မြှင့်လုပ်ခဲ့ပါတယ်။တရုတ်ပြည်မှာထုတ်လုပ်သည့် 2025 Made in China 2025 ဆိုပြီးအဓိကစီးပွားရေးမူဝါဒအစီအစဉ်ကို2015ခုနှစ်မှာအစိုးရကကြေညာခဲ့ပါတယ်။ဆက်ရုပ်ထုတ်လုပ်မှုကနေလျှက်စစ်ကားအထိခေတ်သစ်နည်းပညာသုံးလုပ်ငန်းကြီး10ခုမှာတရုတ်ကလွှမ်းမိုးနိုင်ဖို့ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။တရုတ်ဈေးကွက်နဲ့ကမ္ဘာတဝန်းမှာတရုတ်လုပ်ငန်းတွေကထိပ်တန်းကနေဥဆောင်နိုင်ဖို့ချမှတ်ထားတဲ့မူဝါဒလည်းဖြစ်ပါတယ်။ဒါကိုထိန်းနိုင်ဖို့နဲ့တရုတ်ဈေးကွက်ကိုပို့ပြီးတော့ဖွင့်ပေးဖို့အတွက်အမေရိကန်အစိုးရကတရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တိုးကောက်ဖို့ချိန်ချောက်နေတာလို့တရုတ်အစိုးရဘက်ကပြောနေပါတယ်။ဒီလိုအခြေအနေမှာကုန်သွယ်ရေးဆိုင်ရာအမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့တရုတ်အစိုးရတာဝန်ရှိသူတွေဆွေးနွေးမှုကဘလို့ရလဒ်တွေထွက်လာမလဲဆိုတာပြောဖို့ခက်ပေမဲ့နှစ်ဖက်လုံးတွေ့ဆုံပြီးညှိနှိုင်းနေတာကတိုးတက်မှုဖြစ်တယ်လို့ CITIC တရုတ်နိုင်ငံတကာဘဏ်ကစီးပွားရေးပညာရှင်လျောက်ချန်းကသုံးသပ်ပါတယ်။ဆွေးနွေးပွဲအောင်မြင်မမြင်ဆိုတာအမေရိကန်အစိုးရဘက်ကဘလောက်တောင်းဆိုရဲဆိုတဲ့အပေါ်မှာမူတည်မယ်လို့ပြောပါတယ
်။如果他来来了他带着很大的一个期望或者带着一个很
အမေရိကန်အစိုးရဘက်ကအမျှော်လင့်ချက်ဘလောက်ကြီးမားလဲပြုပြင်ပြောင်းလဲဖို့တောင်းဆိုချက်ဘလောက်များလဲတရုတ်ဘက်ကသူတို့ဈေးကွက်ကိုဘလောက်ဖွင့်ပေးခြင်းတလဲဆိုတဲ့အပေါ်မူတည်ပါတယ်။တရုတ်ဘက်ကနည်းနည်းပါးပါအလျှော့ပေးတာမျိုးတော့လုပ်ပါလိမ့်မယ်။ဒါပေမဲ့အမေရိကန်ဘက်ကဖြစ်စေချင်တာတွေတိတ်များနေရင်တော့တရုတ်ဘက်ကလက်ခံဖို့ခက်ပါလိမ့်မယ်
။ကုန်သွယ်ရေးမူဝါဒနဲ့တရုတ်ဈေးကွက်ထဲတခြားနိုင်ငံကလုပ်ငန်းတွေလွတ်လပ်လပ်လပ်ဝင်ရောက်နိုင်ရေးကအမေရိကန်နဲ့တခြားနိုင်ငံကရင်းနှီးမြှုပ်နှံသူတွေအမြဲစိုးရိမ်နေတဲ့ကိစ္စဖြစ်ပါတယ်။တရုတ်ရဲ့မမျှတဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကြောင့်လို့ဆိုပြီးလက်တလောသတင်းပတ်တွေကပဲတရုတ်ကုန်ပစ္စည်းမျိုးစုံအပေါ်ဒေါ်လာ50ဘီလျံဘိုးတွင်းကုန်ကွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချိန်ချောက်ခဲ့ပါတယ်။အမေရိကန်အစိုးရရဲ့ဆွဆွဲချက်ကိုတရုတ်အစိုးရကပယ်ချပြီးအမေရိကန်ဘက်ကသွင်းကုန်ခွန်တွေတကယ်တိုးပြီဆိုတာနဲ့တရုတ်ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေတိုးကောက်မယ်လို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်တွေရဲ့နှစ်ရက်ကြာဆွေးနွေးမှုအတွင်းမှာနှစ်ဖက်အတော်လေးကွဲနေတဲ့သဘောထားကိုညှိဖို့ခက်မယ်လို့ပီကင်းတက္ကသိုလ်ရဲ့ HSBC Business School စီးပွားရေးတက္ကသိုလ်ကပါမောက်ခခရစ်စတိုဖာဘောလ်ဒင်ကပြောပါတယ
်။ I think it's too demanding to for if we expect both sides to come to an agreement or an announcement
တစ်ဖက်ကြားသဘောတူညီမှုတစ်ခုရတယ်တစ်ခုခုကြေညာမယ်သဘောတူလက်မှတ်ထိုးရမယ်ဆိုတဲ့မျှော်လင့်ချက်မျိုးကတိတ်ကိုကြီးမားလွန်ပါတယ်
သဘောထားကွဲမှုတွေကိုစူးစမ်းပြင်ဆင်မှုဆက်ပြီးတွဲဆုံဆွေးနွေးသွားဖို့လိုလားလားရှိပါတယ်လို့ကတိပြုနိုင်ကြရင်းကိုနှစ်နိုင်ငံအစိုးရကြားဆက်ဆံရေးနှွေးထွေးလာတဲ့လက္ခဏာပဲလို့အနည်းဆုံးပြောလို့ရပါတယ်
။ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုံငန်းအုပ်စုကြီးကတရုတ်နိုင်ငံဆိုင်ရာအကြီးအကဲစီးပွားရေးပညာရှင်ရေမန်ဂျွန်ကတော့နှစ်ဖက်ကြားဆက်ပြီးတော့ဆွေးနွေးဖို့သဘောတူကြမယ်ဆိုရင်ကဒါဟာတိုးတက်မှုကြီးဖြစ်တယ်လို့သုံးသပ်ပါတယ်
။ I would be somewhat surprised if there was any real change in the negotiating.
ဖက်စလုံးကနှိမ့်နှိုင်းရည်ကြတကယ်ကိုပြောင်းသွားတယ်ဆိုရင်တော့တော်တော်ကိုအံ့ဩစရာဖြစ်ပါတယ်။အထူးသဖြင့်တရုတ်ဘက်ကသူတို့စီကိုဖွင့်မပေးချင်ပါဘူး။ဒါကအခြေခံအချက်ဖြစ်ပါတယ
်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားမှကုန်သွယ်ရေးစစ်ပွဲတွေမဖြစ်အောင်တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းအချော့ပေးနိုင်မယ့်အချက်တွေကိုရှာတွေ့နိုင်ဖို့ပဲအကောင်းဆုံးမျှော်လင့်ထားနိုင်မယ်လို့လေးလာအကဲခတ်တွေကလည်းပြောနေကြပါတယ်ရှင်
။မဆူမြန်မွန်ကတင်ဆက်ပေးသွားတာပါ။ VOA American အတန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးအတန်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့10နာရီကနေ9နာရီထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုဆက်ပြီးသတင်းလွှာတွေကိုနားဆင်ကြရပါမယ်။မြောက်ကိုရီးယားကအမေရိကန်နဲ့နျူကလ িয়ার ဖြတ်သိမ်းရေးသဘောတူညီချက်ကိုအကောင်အထည်ဖော်ခဲ့ရင်မြောက်ကိုရီးယားနဲ့စီးပွားရေးစီမံကိန်းတွေပေါ်ငွေကြေးထောက်ပံ့သုံးစွဲသွားဖို့တောင်ကိုရီးယားကမျှော်လင့်ထားတဲ့အကြောင်း VOA သတင်းတောက် Brian Patton ပေးပို့ထားတာကိုတင်ပြလိုပါတယ်။တောင်မြောက်ကိုရီးယားနှစ်နိုင်ငံစီးပွားရေးစီမံကိန်းတွေအတွက်နိုင်ငံတွင်းကြိုတင်ပြင်ဆင်မှုတွေလုပ်နေပါပြီလို့တောင်ကိုရီးယားဗန္ဒာရေးဝန်ကြီးကင်ဒုံယွန်းကပြောပါရယ်။မြောက်ကိုရီးယားနဲ့ပတ်သက်တဲ့ဘယ်စီမံကိန်းကိုမဆိုနိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုပထမဆုံးတောင်းခံသွားမှာဖြစ်ပြီးမေလကုန်ဒါမှမဟုတ်ဇွန်လမှကျင်းပဖို့စီစဉ်ထားတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার ဖြတ်သိမ်းရေးသဘောတူစာချုပ်ကိုမြောက်ကိုရီးယားကလက်ခံမှသာစီးပွားရေးစီမံကိန်းတွေအတွက်တောင်ကိုရီးယားကရှေ့ဆက်စဉ်းစားမယ်လို့ဆိုပါရယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်မှုနျူကလ িয়ার ဒုံးကျည်စမ်းသပ်မှုတွေနဲ့အမေရိကတိုက်အထိရောက်အောင်ပစ်ခတ်နိုင်တဲ့တာဝေးပစ်ဒုံးကျည်ထုတ်လုပ်ဖို့တဆိုင်မမတ်ကြိုးပမ်းမှုတွေအတွက်ကုလသမဂ္ဂကမြောက်ကိုရီးယားပေါ်တင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေချမှတ်ထားပြီးပြည်ပကုန်သွယ်ရေးရဲ့90ရာခိုင်နှုန်းအပေါ်မှာလည်းနိုင်ငံတကာကစီးပွားရေးပိတ်ဆို့ထားတာတွေရှိပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲတွေကျင်းပပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသဘောတူမှစီးပွားရေးပိတ်ဆို့မှုတွေကတက်တာရရမှာဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးဖို့အရေးကမြောက်ကိုရီးယားကိုညူလက်နဲ့ဖျက်သိမ်းပေးဖို့ဂရိတောင်းရတာထက်ပိုခက်နေတယ်လို့ဆိုးမျိုးကလုံခြုံရေးနဲ့ပြန်လည်ပေါင်းစည်းရေးဌာနညွှန်ကြားရေးမှူးရှင်ပြောင်ချွန်းကပြောပါတယ
်။ဤခြေခြေကဟက်ဂျစ်တန်ဆုံးက
စီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးလိုက်မြောက်ကိုရီးယားကကုန်သွယ်ရေးကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်တွေရလာပါမယ်။အနေအဆုံလုခလာစာကျွမ်းကျင်အလုပ်သမားအင်အားဒါတွေကိုထည့်စဉ်းစားရတော့မှာပဲ။နော်ကိုရီးယားစီးပွားရေးပြန်ပြီးဩဇာကြီးမားလာမယ်လို့ထင်ပါတယ
်။နျူကလ িয়ার လက်နက်စီမံကိန်းတွေကိုလုံးဝမဖျက်သိမ်းသေးရေးစီးပွားရေးပိတ်ဆို့မှုတွေကိုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဆိုပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့သမ္မတထရမ့်သဘောတူညီမှုရဖို့တွန်းအားပေးတဲ့အနေနဲ့စီးပွားရေးစီမံကိန်းတွေအပေါ်ငွေကြေးထောက်ပံ့သုံးစွဲသွားဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုမဲ့လုံးပေးလိုပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လဲနှစ်နိုင်ငံခေါင်းဆောင်နှစ်ဦးပြီးခဲ့တဲ့အပတ်ကတောင်မြောက်နှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားမှာယင်းနီးမြုပ်နှံတာတွေလုပ်ဖို့တောင်ကိုရီးယားအနေနဲ့ကုလသမဂ္ဂရဲ့သဘောတူညီချက်ကိုရယူဖို့လိုပါတယ်။တောင်နဲ့မြောက်ကိုရီးယားကိုရုရှားနဲ့တရုတ်နိုင်ငံတို့နဲ့ဆက်သွယ်ပေးမယ်ခင်မီယထာလန်တိဆောက်ရေးစီမံကိန်းကိုနှစ်နိုင်ငံပူးတွဲကြေညာချက်မှာအလေးပေးဖော်ပြခဲ့ပြီးစိတ်ကမ်းတိဆောက်ရေးလမ်းတွေနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့မြောက်ကိုရီးယားမှာလျှက်စစ်ဒဏ်အားပေးဆက်ယုံတိဆောက်ရေးစတဲ့စီမံကိန်းတွေလည်းပါဝင်ပါတယ်။ဒီလိုအခြေခံအဆောက်အုံတွေတိဆောက်ဖို့ဒေါ်လာ65ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖျက်သိမ်းရေးသဘောတူရင်တော့ဒေသတွင်းအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားနဲ့ဂျပန်တို့ကစီးပွားရေးအထောက်ပံ့တွေပေးနိုင်ခြင်းရှိပါတယ်။ဒါပေမဲ့မြောက်ကိုရီးယားဖွံ့ဖြိုးတိုးတက်ရေးအတွက်တယန်ဇာတနဲ့အခြားစီးပွားရေးဈေးကွက်တီမှာတော့တောင်ကိုရီးယားကအဓိကယင်းနှိမ့်နှံမှုတွေတက်တက်ကြွကြွပြုလုပ်သွားရဖို့ရှိပါတယ်လို့အမျိုးသားပြည်နယ်ပေါင်းစည်းရေးဌာနကသုတေသီဂျောင်းအွန်လီကပြောပါတယ်တောင်ကိုရီးယားကငွေကြေးတော်တော်များများထောက်ပံ့သုံးစွဲမယ်လို့ထင်ပါတယ်။မြောက်ကိုရီးယားစီးပွားရေးပြန်လည်ဦးမော်လာဖို့မဟာဗျူဟာအရာတန်ဖိုးမဖြစ်နိုင်တဲ့စီးပွားရေးအရေးမြစ်တွေအများကြီးရှိပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာစီးပွားရေးပိတ်ဆို့မှုတွေရှိနေဦးမယ်ဆိုရင်တော့အခြေခံအဆောက်အဦတွေတည်ဆောက်ဖို့ငွေကြေးအထောက်ပံ့ရရင်တော့စစ်အေးကာလစီးပွားရေးအသွင်ပြောင်းဖို့ကူညီရရောက်ပါလိမ့်မယ်လို့သုံးသပ်တင်ပြသွားပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးငယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA American အတန်ကမြန်မာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24-40-51တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအာဂါသဟင်းလင်းပြင်တဲကကျဲစင်စုရဲ့စီးရင်ကိုပြုစုနေတဲ့ဥရောပအာဂါသစူဇန်လီလာရဲ့အဖွဲ ESC ကဧပြီလထဲမှာပဲကျဲတန်းပေါင်း 1,900 ကျော်ပါတဲ့မြေပုံတစ်ချပ်ကိုထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။ဒီစီးရင်ထဲမှာကဘာတီရှိရာနေဆက်ကြဝလာတဲကကျဲတွေသာမကပဲအချားဆက်ကြဝလာတွေကဂျိုးတွေနဲ့အုတ်ကာပြန်တွေအချားဂျိုးသိန်းဂျိုးမွှားတွေကိုေးစာခေါ်တိတ်ဝေးတဲ့နေရာကကျဲစုတွေတီရှိပုံကိုသုံးပတ်မြင်မြေပုံထုတ်ထားတာဖြစ်ပြီးဂျိုးတွေရဲ့တဘာဝကိုစူးစမ်းဖို့နဲ့ဆက်ကြဝလာအစကိုလေ့လာဖို့ဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် George Putick ရဲ့သတင်းလွှာကိုဒေါက်ခင်မျိုးတက်ကပြောပြပေးမှာပါ။
နေဆက်ကြဝလာတဲ့ကကျဲစင်စုတွေမှာကျဲပေါင်းဘီလီယံ100လောက်ရှိတာမို့စီးရင်ပြုစုရတာကမလွယ်လောက်ပါဘူးခုတော့ဥရောပအာကာသတိတ်ပိုင်ရဲ့ဂိုင်ယာအာကာသစီမံကိန်းကျေးဇူးကြောင့်သူတို့ထဲကတစ်ရာဂိုင်းနှုံးရဲ့အယံအစင်းအပူချိန်တောက်ပနှုံးရွေးရှားမှုနဲ့အကွာအဝေးပြန်တည်ငြိမ်အထူးကြကိုပါတည်လာပါပြီတစ်ရာဂိုင်းနှုံးကိုပြောရပါမယ်ကျဲကတန်ပေါင်း1500ကျော်ရှိနေတာပါဂိုင်ယာဟာကမ္ဘာကနေမိုင်ပေါင်း6သိန်းလောက်အကွာမှာရှိတဲ့ကမ္ဘာပတ်လမ်းထဲကနေဆက်ကြဝလာကြီးကို2013ကစပြီး73မြို့နဲ့တိုင်းတာနေတယ်လို့ဂိုင်ယာစီမံကိန်းကသိပ္ပံပညာရှင်တင်မိုပရုစတီကပြောပါတယ
် Astrometry is measuring the positions which helps to get the distances and also the motion of the stars Photometry is essentially
Astrometry စကဂျူနက်ခတ်တွေရဲ့အကွာအဝေးနဲ့သူရဲ့လက်ပတ်မှုကိုတိုင်းတာပြီးလို့ Photometry စကဘာအရောင်ရှိတယ်ဆိုတာပြပါတယ်အရောင်ကိုသိရင်သူ့အပူချိန်ကိုသိရပါတယ်အလင်းရောင်စင်တိုင်းနဲ့ spectroscopy မှာတော့ Doppler effect လို့ခေါ်တဲ့နှိုင်းရအသံနှုန်းပြောင်းလဲမှုကိုတိုင်းတဲ့နည်းမျိုးကိုသုံးပြီးအလင်းရောင်စင်ပြောင်းလဲနှုန်းကိုတွက်ပါတယ်။ရောင်စင်တွေကလိုင်းကလေးတွေပဲလို့ယူလျရတယ်ဆိုတာကိုကြည့်ပြီးဒီကျဲရဲ့ယူလျနှုန်းကိုတိုင်းထားတာပါ
။ဂိုင်ယာမှာတက်ထားတဲ့ဖြည်းဖြည်းချင်းလှည့်ပတ်နေတဲ့ကင်မရာဟာဆက်ဝိုင်းပုံပတ်လန်းတဲ့မှာ6နှစ်ကြာရိုက်နေရမှုကျဲတစ်ခုစီအတွက်ရိုက်တဲ့ပုံကအချိန်ပေါင်း80လောက်ရှိပါတယ်။သူ့မှာရှိတဲ့10မီတာကျဲဝင်းနဲ့ဆိုလာပြားကနေအောင်ကြီးဆွင့်ကိုစုဆောင်းပေးတယ်လို့တစ်ဖက်ကလည်းသူ့ကိုနေပူလောင်းပြီးပျက်စီးမသွားအောင်ကာကွယ်ပေးထားပါတယ်။ဂိုင်ယာစီမံကိန်းကနေကျဲရီတာမကပဲနေဆက်ကြဝလာထဲမှာပြန့်ကျဲနေတဲ့တောင်းနဲ့ချီတဲ့ကျဲတပရီဂျိုအရွယ်လောက်ရှိတဲ့တခြားဆက်ကြဝလာကဂျိုရီအုတ်ကာပြန်တွေဂျိုးသိန်းဂျိုးမွှားတွေပြင်တခြားဆက်ကြဝလာတွေနဲ့ဟိုးဝေးကကွေစားလို့ခေါ်တဲ့ကျဲစုတွေကိုပါတွေ့ရှိခဲ့တာပါ
။ The advantage of seeing some quasars is thatThe reference system
တချို့ quasar တွေကိုတိုင်းနိုင်တာကသိချူးရှိပါတယ်။ဒါကြောင့်လဲဆိုတော့သူတို့ကဟိုးအဝေးမှာရှိတာမျိုးငြိမ်းနေတဲ့အတွက်သူတို့ပေါ်အခြေခံပြီးတိနီယာပြမှီညမ်းစနစ်ကိုချလို့ရပါတယ်
။ကမ္ဘာတဝန်းကနက္ခတ္တဗေဒပညာရှင်တွေဟာအခုထောက်ပြန်တဲ့မြေပုံပါစီးရင်အသစ်ကိုသူတို့သုတေသနတွေမှာသုံးနေကြပြီလို့လည်းပြောပါတယ်
။ Essential thing of the Gaia mission is that the surprises will come later.
ဒီ Gaia စီမံကိန်းကနေမြေပုံထုတ်ပေးနိုင်တာတဲ့ဒီမြေပုံပါစီးရင်ကိုသုံးပြီးလည်လာကြတဲ့သိပ္ပံပညာရှင်တွေရဲ့တွေးကြည့်ချက်တွေကကျွန်တော်တို့ကိုပိုပြီးအံ့အားသင့်စေမှာပါ
။ဂိုင်ယာစီမံကိန်းကို2018နှစ်ကုန်အထိပဲလှုပ်ဆောင်ဖို့တတ်မှတ်ထားပေမဲ့အခုတော့နောက်၄နှစ်ဆက်ပြီးထားဖို့လုပ်နေပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်
။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးသွားတာပါရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32-40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19-25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19-25-32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25-32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝဲအစီအစဉ်မှာကျမ်းမာရေးကဏ္ဍမှာနားဆင်ရမှာကတော့
ကျမ်းမာရေးကောင်းဆောင်မှုလုပ်ငန်းတွေမှာလူတွေအတွက်ကြိုးပို့ပြီးတော့ဖြစ်ထွန်းအောင်တောင်းချတယ်နေပါတယ်
အငိမ်းစားပါမောက်ခဒေါက်တာကျော်မြင့်နိုင်နဲ့တွေ့ဆုံမေးမြန်းထားတာဖြစ်ပါရဲ့ရှင်။ဒါအပြင်တိုင်းရင်းသတင်းလာကဏ္ဍကိုလည်းနားဆင်ရဖို့ရှိပါရဲ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနေ့ကနေ့နားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပ
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက p u l l pull ကဆွဲတာ a တခု f a s t fast ကလှင်တာမြန်တာ w o n e one ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အခုဆက်ပြီးဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာခင်မီဆက်သွယ်ရေးနည်းသုံးကုတုံပုံမှုထိရောက်လာကြောင်းတင်ပြထားပါတယ်တယ်လီမက်ဒီဆင်ခေါ်ခင်မီဆက်သွယ်ရေးနည်းသုံးကုတုံကြောင့်ရခင်မျိုးပြအဖြစ်အခုရွာကြီးအဆင့်အထိအရေးပေါ်အသက်ကယ်တင်မှုတွေလုပ်ပေးနိုင်ပြီလို့အရေးပေါ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ရခင်စမ်းသပ်စီမံကိန်းအဖြစ်စတင်ခဲ့တဲ့ဒီနည်းစနစ်တစ်အခုဘယ်လိုထိရောက်လာနေပြီးနောက်ထပ်ဘယ်လိုတိုးချဲ့သွားဖို့ရှိနေပါသလဲဒီအကြောင်းကိုအယိုးအထုခုခွဲစိတ်ဆရာဝန်ကြီးအငိမ်းစားပါမောက်ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคปอมอคดร.จอมินไหนครับเราတို့ဒီ telemedicine လို့ခေါ်တဲ့ဒီ IT ပေါ့ဆရာเนาะကွန်ပျူတာခင်မီဒီဆက်သွယ်ရေးနည်းပညာတွေကိုသုံးထားတဲ့ဈေးကူတာမှုနည်းကြောင်းမြန်မာနိုင်ငံမှာအကျိုးကျေးဇူးတွေကိုအများကြီးဖြစ်လာပြီလို့ကြားပါတယ်ဆရာအဲ့တော့ဆရာတို့အရင်စခဲ့တဲ့ဒီ2014ခုနှစ်ကတည်းကစလို့ရှင်ပေါ့เนาะအခုဘယ်လိုမျိုးနောက်ထပ်ဒီဖြစ်ပေါ်တိုးတက်မှုတွေရှိလဲဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့တော့ဒီနည်းပညာရဲ့အကျိုးကျေးဇူးရှိလာပုံလေးကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
။ကျွတ်တွေနည်းပညာကိုတုံးပြီးတော့ကျွန်တော်ကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေမှာလူတွေအတွက်ကြိုးပို့ပြီးတော့ဖြစ်ထွန်းအောင်တုံးချတယ်နေပါပဲ။ကျွန်တော် 2014 ခုနှစ်ကနေလာမှစပြီးတော့ကျွန်တော်လော့ချုပ်တော့ပေါ့လေ။အဲဒီတော့ကျက်တို့မျိုးမှာစလုပ်ခဲ့တယ်ပေါ့လေ။အဲဒီမှာပဲအစာပိုင်းမှာတွေ့ရတဲ့အတွေ့အကြုံတွေကနံပါတ်1လူရဲ့အသက်ကိုပြန်နိုင်တယ်ပေါ့လေ။နံပါတ်2သူတို့ရဲ့ကုန်ကြမ်းရေကိုလူနာရဲ့အိတ်ဆက်ဆက်တို့ရဲ့ဆက်တို့မျိုးကုန်ကြမ်းမှုတက်တာဆိုရယ်ပေါ့လေ။နောက်ကျကြတော့မျိုးမျိုးကြီးပေါ်ကဒီ specialist တွေကုတမှုအများလူတွေပါခိုင်ယူနိုင်တဲ့အခြေအနေရတာပေါ့လေ။မျိုးကြီးကိုမလာပဲနဲ့ဒါခပကဆောင်းနဲ့ဆက်သွယ်ပြီးတော့ကုတပြည်စင်ပြီးပရိယာမြင်ကြတဲ့အကုတပြည်။အဲဒီမှာလည်းကုန်ကြမ်းရေကအများကြီးတက်တာတော့ပဲ။နောက်ဆုံးတော့အခါခေါ်လာတာမျိုးကြီးတက်ပြီးတော့စေကြီးရအရွယ်ရမဟုတ်ဘူး နောက်တစ်ခုကကျွန်တော်ဒီမှာဥမာရုံးနဲ့ပတ်သက်လို့ဒီနေ့ဒီနေ့ဆယ်ယောက်လာလို့ရှိတယ်ကျွန်တော်တကယ်ကြည့်ရတာကရုံးနဲ့ပတ်သက်လို့ကြီးကြီးလုပ်ပြရတာမယောက်တော့ပဲရှိပါတယ်ဒါဒီ 20% လောက်ပေါ့လေတရားဆိုရစ်စဲလောက်ကဟိုကြီးကြီးမဟုတ်ပါဘူးအဲ့တော့ဒီသက်သေမိပညာကို3000ကျင်းဟိုဘက်ဒီနဲ့လှမ်းပြီးတော့ဆက်ပြရရတယ်ခုတော့မှုလည်းကျွန်တော်ဒီကနေပြီးတော့ဆိုစထရီမမှာကျွန်တော်ကိုကျွန်တော်တို့သူတို့လည်းမြင်ရကြတော့လူနာလည်းမြင်ရတယ်ဟိုဘက်ကကုတာနဲ့ရှိတဲ့ဆရာဝန်တွေလည်းမြင်ရတယ်စာမုံတပ်ဖို့လည်းကျွန်တော်မြင်ရတယ်မားရင်လည်းမားရင်ပြောနိုင်ရပေါ့ဒီလိုလုပ်ပါလားလို့ဒီလိုပြင်လို့အဲ့ဒါကိုကြည့်ရတယ်ကျွန်တော်ဒီဘက်ကနေပြီးယောဂအမျိုးမျိုးနာမည်တပ်ဖို့လည်းကျိုးယောဂဖြစ်နိုင်တယ်ပေါ့ရအဲ့တော့ဓမ္မဟာဒီပို့လိုက်တယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြည့်တယ်အဲ့ဒါယောဂဆရာပေါ်ကြီးမှလည်းအများအင်တန်မြန်သွားပါလေ25မိနစ်တည်းကြာတယ်ဆရာအရင်တန်းကိုညံနဲ့နှုတ်ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ကျတော့အရင်တုန်းကတော့ဒီစမ်းသက်တဲ့အနေထားနေရာအနေငယ်မှာပဲဆရာဦးမှာစိုက်ထုတ်လို့မျိုးပေါ့နော်လုပ်ခဲ့တော့အခုကျတော့ဆရာကြီးဘယ်လောက်အထိချက်ချင်းပြည့်နဲ့လုံလာနိုင်ပြီလဲ
ကျွန်တော်တို့အဲ့ဒီကပတ်လို့မှာပထမမြို့နယ်နောက် four level ပေါ့ဗျာနောက်ရာဇီပြည်ကမှာလုပ်မယ်နောက်တစ်ခုကတိုင်းမြို့ကြီးမှာလုပ်မယ်ဆရာမြို့နယ်မှာလုပ်မယ်အဲ့တော့မြို့နယ်ကတော့စပြစ်တာပေါ့စိုက်ထုတ်မှာအောင်မြင်ပါလေကျွန်တော်တို့နောက်ထပ်တစ်ရှင်းလိုက်လာတာကဒီမုံုံဆိုရာကြီးပေါ့တောင်ငူရဲ့ခြေထက်မှာစစ်တောင်းမြေကံပေးရတောင်နဲ့ဆိုရင်နှစ်နာရီလောက်မောင်းရမယ်တဲ့ဒါပေမဲ့သွားလာနေနေလမ်းကျမ်းမှာနောက်တစ်ခုကအပေမြို့ပေါ်မှာကျွန်တော်တို့ဖွင့်ထားတာဒိုင်းချင်းပေါ့နောက်ခရိုင်ကတော့ကျွန်တော်နည်းနည်းကြာသွားတယ်ဗျခရိုင်ကပြီးရတဲ့နေ့ကမှဖွင့်နိုင်ရတယ်ညညမြို့မှာကျွန်တော်လုပ်ပါဒါဒီနေရာလေးဦးကတော့အဆက်အသွယ်ဖြစ်ပြီပေါ့ဒီကြားထဲမှာကျွန်တော်တို့ကဒီနိဒာနာကိုလည်းဆက်တယ်ပြီးတော့ဒီကျမယုံတန်တာအောက်မှာရှိတဲ့ခြေုံတွေခြေကန့်တွေဒီနည်းပညာသုံးမယ်ကျွန်တော်ဖွဲ့ရတယ်ဆက်လက်ပြီးတော့ဗာမိတ်ကလိုအပ်တဲ့နေရာတွေလိုက်ပြီးတော့ဖွင့်ပေးနိုင်တယ်ဆိုရင်ဒီလုံးကိုကျွန်တော်ကာဗရိတ်ကအမြန်ဖြစ်သွားမယ်လို့ကျွန်တော်ယူဆ
ပါဟုတ်ကဲ့ဆရာတော့အခုနောက်ပိုင်းမှာဆရာတိုးချဲ့လာတဲ့အနေထားမှာဥကရွာအဆင့်တိရောက်သွားပြီးတော့အဲ့ရွာမှာဆရာကြုံတွေ့ခဲ့ရတဲ့အောင်မြင်မှုလေးဥမာလေးရှင်းရှင်းပြပေးပါလား
အဲ့ရွာမှာဖြစ်တာတော့ကျွန်တော်မက်ဒီကယ်အော့ပရေးတာများပြီးတော့ထားရတာပေါ့ဒီရတဲ့မိမတယောက်ကဟုတ်လားဟုတ်လားညက်ပေါ့ဗျာ high fever နဲ့ခြားတာတက်ပြီးတော့မရချက်ရတဲ့ရောက်လာ chest pain နဲ့ရှိတာအတူတမလေးရပြီးတော့ပို့လိုက်တဲ့ခါမှာအေးရကျွန်တော်ဒီဘက်ကနေပြန်ပြီးပြောတာတော့အထုပ်ထဲမှာပြည်ပြည့်နေဒါပဲတစ်ချမ်းသူရဲ့လက္ခဏာအရကြည့်လိုက်တော့သူ့ထဲမှာဒီဘိုးအခြေကြီးရောက်ပြီးတော့တွေးတက်နေပြီပေါ့ဗျာရှင်ကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်ကပြောတယ်သူ့ကိုတောင်းဆေးုံကိုအညာနာပို့လိုက်တော့အဲ့တော့ပို့လိုက်ဆိုတော့ရှားမဖြစ်ဘူးကြားတဲ့လူနာလမ်းနေပြန်တယ်။ဒါနဲ့ပြန်မှဆိုတော့ကျွန်တော်လည်းဒီခန်းလေးမရှိတော့ဘူး။ဒါနဲ့သူ့ကိုလမ်းပြီးတော့အဲ့ဒီအစုတ်တဲကဒီကြီးတွေကိုတုတ်ထုတ်တဲ့ကြီးကိုလောက်တက်လာလောက်ခုလာဆိုတော့လောက်ခုဘူးတဲ့ခါမှာအဲ့တော့ကျွန်တော်ကလူနာလည်းမြင်နေရတယ်။အဲ့ဒီနေရာနေပြီးတော့ထုံလေးလေးထိုးသူ့ဒီမှာရှိတဲ့အပေါ့အကြီးကြီးတစ်ချောင်းအဲ့ဒါနဲ့စုတ်ခမ်းလိုက်တယ်။ဆိုရင်းဆိုရင်းလည်းဘလောက်ရသွားလဲဆိုတော့ကြီးရ1000ကျစီရတယ်ဆိုတော့အဲ့ဒါလည်းသုတ်ထုတ်တယ်နောက်သိစီဝါခြေလက်ပြေးတယ်ပေါ့ဗျာအဲဒီတော့သိတယ်ပေါ့ဗျာသိချင်တဲ့ချမ်းသာရပါတယ်ကောက်ပါတယ်ချက်ချင်းလည်းသတိပြန်လဲလာတယ်ပေါ့ဒါကတော့တကယ်ကိုအင်တာအဝဘကောင်းတယ်ဟာဒါကျေလာရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတစ်ချက်ကိုပြောဝရှင်မလားဆရာ
အဲ့ချက်ကတော့အခုဒီကနေ့လှမ်းပြီးတော့ကျွန်တော်တို့ကဒီမှာနဲ့ operation လေးတွေရှိတော့ဥမာလက်ကအလုံးလေးရှိတယ်ဗျာဥမာဒီနေရာပေါ့ဗျာအဲဒီမလို့ဘူးဆိုတော့ကျွန်တော်လမ်းပြီးတော့ drive လုပ်ပြီးတော့ဇုံသေးလေးပြန်လို့ထောအဲ့နေရာနေဒီဘလို့ခွဲဆိုတော့လုပ်လို့ရှိရင်ဒါဆဲရလေအဲ့တိတ်ချီရလေးကိုပြီးနိုင်တယ်ပေါ့ဘောရင်တော့အဲ့ဒီဟာလေးတခုတည်းနဲ့ယူယူလာရနောက်ချက်ကတော့သူဟိုကနေပြီးတော့ဒီမှာပြင်နေရတဲ့တနေရာပေါ့လာရဲ့ရှိဆိုလို့ရှိရင်ကျွန်တော်တစ်ခေါက်ကြည့်လိုက်တယ်သူခွဲလက်ပြလိုက်တယ်ဗျာငါမခွဲကြမလို့ကုသမှုပြလိုက်တယ်ပေါ့တော့ပြန်သွားတယ်နောက်တစ်လကြာမှချင်းဒါကြာကျွန်တော်ဒီစားပြရမလို့တော့တချို့ ਆ တယ်။ဘောကနေပြီးတော့ဒီအဲ့ဒီရှောင်းနဲ့တိုင်းနေပြီးကျွန်တော်နဲ့ screen ပေါ်မှာတွေ့မှာပေါ့။နောက်ကျွန်တော်စမ်းရကြည့်တာဟိုဘက်ကလက်ကဲ officer ကိုစမ်းခိုင်းတယ်ကျွန်တော်လည်းမြင်နေရတယ်။အဲ့တော့အဲ့လိုမျိုးမှာ follow ကိုကျွန်တော်ကဘောကနေလှမ်းလို့ပေးလို့ရတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဆရာကြီးတိုးချဲ့ဖို့အစီအစဉ်ဘယ်နေရာတွေရှိနေလဲဆရာ
။ခုဆိုလို့ရှိရင်ဒီကညောင်လေးပင်ဆိုလို့ရှိရင်နှစ်ခုရှိတယ်ဆရာ။နောက်ဘူတိုင်းတွင်းရကိုလည်းနောက်6ခုလောက်ရှိတယ်။နောက်စကိုင်းတိုင်းပါပါလေ။ကလေးမြို့မှာရှိတယ်။နောက်ပြီးတော့ကျွန်တော်တို့အခု15ခုရှိတယ်ခင်ဗျ။နောက်တစ်ခုကတော့ဖ အားလုံးဆိုလို့ရှိရင်အခုလုံးမဲ့ချက်သေးပေါ့လေသုံးမဲ့ဆိုလို့ရှိရင်နှစ်ချက်နဲ့အခုနှစ်ခုလောက်ရှိတယ်ကျန်တော့ကျွန်တော်တို့ကဒီ central hub ပါတယ်လို့ပါမီချေရုံအနေထားမှာကျွန်တော်ငှားပြီးဖွင့်ထားပါအဲ့ဒါနဲ့ဆက်တယ်လို့ရ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျန
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင
်ရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်လက်ကန်ပြည်ပခါတွေတကြောပြန်ပြဲနဲ့ပေါ်ပေါက်လာရတာထောက်တုံးချီတဲ့ဒုက္ခတွေအတိဒုက္ခရောက်နေရတဲ့အတွက်ပြည်ပစီပါကစိုးရိမ်တံတွေထွက်ပေါ်လာနေပါတယ်အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်လက်ကန်တွေကြားရင်းကျေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲလက်လက်ကန်ပြည်ပခါတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-3999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရိုက်လေးလိုက်စစ်တင်ကကျေးဇူးပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာနီပါဖီဘာဝိုင်းလော့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငြိမ်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်ဆိုတာနဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပတော့မယ့်အချိန်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်အမြဲတမ်း15နိုင်ငံကတန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုမေလ1ရက်နေ့မှာတွားရောက်ခဲ့ကြပါတယ်အဲ့ဒီအဖွဲ့ဟာမေလ1ရက်နေ့မနက်ပိုင်းမှာတောင်ပြိုလက်ဝဲမြို့နယ်ခွဲက UEHRD အစီအစဉ်နဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေလဘိုးခေါင်စခန်းနဲ့ဘင်္ဂလားမြန်မာနယ်စက္ကစ်ချစ်ကြီးရေးတရားတွေကိုတွားရောက်ခဲ့ကြပါတယ်မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာတော့အစာအကျန်းဖက်သမားတွေရဲ့အစုလိုက်တက်ဖြတ်ချင်းခံရတဲ့ဟိန္ဒူမိသားစုဝင်တွေမြို့တိုင်းရင်းသားမိသားစုဝင်တွေအပါအဝင်နယ်စက္ကစ်နေပြန်ဝင်လာတဲ့မိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့ပန်ဒော့ယွာကိုလည်းတွားရောက်ခဲ့တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်အဲ့ဒီအဖွဲ့ဟာမောင်တော်ကအပြန်စစ်တွေလေးစိတ်ဧကမ်းမှမှာစစ်တွေမြို့ခံလူကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်
ရောက်ပိုင်းရှမ်းပြည်သမတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တွေတွေ့ဆုံမှုမှာငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့သူတွေပါဝင်ဖို့လိုတယ်လို့ SSPP အဖွဲ့ကပြောဆိုလိုက်ပါတယ်။မေလ၁ရက်နေ့နဲ့၂ရက်နေ့တုန်းကငင်းချမ်းရေးကော်မရှင် PC ဒုတိယဥက္ကဋ္ဌဦးသိန်းစောအသွေးမှုဥခင်စောဦးဆောင်တဲ့ဖွဲ့ဟာငင်းချမ်းရေးနဲ့ဒေသမှုပြည်ရေးအတွက်ဆွေးနွေးဖို့ SSPP SSA ဝဟန်းဌာနချုပ်မှာတွေ့ဆုံစဉ်ပြောဆိုဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲပြင်းပြဖို့အတွက်ကြားပြူပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်ဒုတိယဥက္ကဋ္ဌတက်ဆိုင်းဆောင်စီတို့အကျိုးဆောင်ခဲ့တာဖြစ်ပါတယ်။မြန်မာငင်းချင်းရေးကော်မရှင်နဲ့ရှမ်းပြည်သူသက်ရေးပါတီတို့ SSPP ဌာနချုပ်မှတွေ့ဆုံတာပရမဆုံးချိန်တွေ့ဆုံမှုဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ဦးဆောင်မှုနဲ့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုရေးမြို့မှာမေလ5ရက်ကနေ9ရက်နေ့အထိ3ရက်တိုင်တိုင်ကျင်းပသွားမှာဖြစ်ပါတယ် ဒီဆွေးနွေးပွဲကိုမွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီမွန်အရက်ဖက်လူမှုအဖွဲ့အစည်းတက်ဆိုင်ရာအစိုးရအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အခြားတိုင်းနယ်ပြည်နယ်ကမွန်လူမျိုးကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ 900နှစ်တပါဝတ်တရားစာတာဆိုင်ရာကန္တအလိုက်ဆွေးနွေးကြမှာဖြစ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်မယ့်နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတို့ကလည်းကန္တအလိုက်တင်ပြဆွေးနွေးမှာဖြစ်ပါတယ်။မွန်ပြည်တစ်ပါတီအနေနဲ့အကျော်လူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကပါတီထိန်းချုပ်ရာနေရာဖြစ်တဲ့ညီစားစခန်းဧပြီလ29ရက်နေ့ကဝယ်စင်စခန်းမှာကျင်းပခဲ့ပါတယ်။
ရမီလေမြောက်ပိုင်းမူဆယ်ခရိုင်မွန်ဂိုဒေတာမှာမြန်မာတပ်မတော်နဲ့ကရင်အေးကချင်းလွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲကြောင့်ဒေတာခံတွေကသွားပြီးဖမ်းဆီးခံရမှုဖြစ်ပွားခဲ့တာပါ။ဧပြီလ9ရက်မှာမွန်ဂိုဒေတာမုံရဘက်မှာမြန်မာတပ်မတော်လှုပ်ရှားတပ်တွေကိုကရင်အေးဘက်ကဆွဲမိုင်းနဲ့ချုပ်ဖို့တိုက်ခတ်ခဲ့လို့တပ်မတော်ဘက်ကထိခိုက်ဒေဆုံးမ
ကရင်ပြည်နယ်ဗအံမြို့နယ်လွန်ညတောင်မှာလမ်းခင်းကြောက်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးစိုးကျိုးများစွာရှိလို့အစိုးရခွင့်ပြုထားတဲ့နှစ်မကုန်ပေမဲ့လည်းကြောက်ကျင်းအရေးအတွက်ပြည့်သွားရင်စီမံကိန်းချက်ချင်းရုပ်သိမ်းပြီးဖို့လွန်ညတိရခန်တွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီကြောက်ထုတ်လုပ်တဲ့စီမံကိန်းဟာအစိုးရအနေနဲ့ချစ်လင်းမြိုင်တိုယိုတာကုမ္ပဏီကိုခွင့်ပြုထားတာဖြစ်ပ န်ကုမ္ပဏီအနေနဲ့အစိုးရကခွင့်ပြုထားတာဖြစ်လို့အစိုးရအပေါ်မူတည်တယ်လို့ကုမ္ပဏီတာဝန်ခံဘုံမူကြီးစောချစ်သူကပြောပါတယ်။အဲ့ဒီစီမံကိန်းကြောင့်ဒေတာဖွံ့ဖြိုးရေးအတွက်ကြောက်တကျင်းမှာဒေတာခံကို2000ကျပ်နှုန်းပေးမှလက်မခံပဲစီမံကိန်းရပ်ဆိုင်ပေးဖို့ရာလိုလားတယ်လို့ဒေတာခံတွေကတောင်းဆိုလိုက်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ NCA အပြည့်ရဲ့ရည်ထိုးထားတဲ့မူပြီးသစ်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမေလ5ရက်နေ့ကနေ9ရက်နေ့ထိမွန်ပြည်နယ်ရေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေခိုင်မာတဲ့ဖက်ဒရယ်အခြေခံမူခိုင်ခိုင်မာမာဖြစ်လာဖို့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။ခိုင်မာတဲ့ဖက်ဒရယ်အခြေခံမူတရားဖြစ်ပေါ်လာဖို့မွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကနေကျင်းပသွားမယ်လို့ဝန်ပြည်နယ်မျိုးသားစီနိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်ဝန်ပြည်တက်ပါတီပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မင်းကြီးကပြောပါတယ်
။ပြည်ထောင်ချေခံမှုတစ်ခုရအောင်ကျွန်တော်ကြိုးစားနေပါတယ်ဒီနိုင်ငံရေးကဏ္ဍမှာပေါ့နော်နိုင်ငံရေးကဏ္ဍလူမှုရေးကဏ္ဍစီးပွားရေးကဏ္ဍမြန်မာပြည်စံတာနဲ့ပတ်သက်တဲ့ဒီကလေးလေးရမှာဒီမှာပြည်ထောင်ချေခံမှုခိုင်ခိုင်မာမာတစ်ခုရအောင်ကျွန်တော်တို့ကဒီ UPDGC ကချမှတ်တဲ့ကောင်းစဉ်အတိုင်းပေါ့နော်ရေးတရားပြီးပေါင်းလုပ်ပြီးအောင်ကျွန်တော်ဒီရည်ရည်ကော်မတီကနေလည်းနဲ့ပတ်ဖို့မှုနဲ့ကြီးကြပ်မှုနဲ့အတူလမ်းညွှန်သွားပြီးတော့အဲပတ်ဖို့သွားပါမယ်
။မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်မေလ9ရက်နေ့ကနေ9ရက်နေ့ထိရေးမြို့အားကစားရုံမှာဖွဲ့ဝဲပိတ်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပြီးကဏ္ဍကြီး၄ရက်ကိုတော့အနီးမှရှိတဲ့အထက်ကတဲ့တပ်ပလင်းနှစ်စုဓမ္မယုံနဲ့မွန်ဓမ္မယုံတို့မှနေရာခွဲပြီးဆွေးနွေးတော့ဖို့ရာထားတယ်လို့နိုင်အောင်မင်းကြီးကပြောပါတယ်။မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီတွင်ရင်မှုမင်းအောင်သူပြောသွားတာကတော့
ဒီဆွေးနွေးပွဲကဏ္ဍကြီးကမှဆွေးနွေးမဲ့လူတွေတော့လေဒီဆိုးစလေအားလုံး900ရှိနေအမေပုံမှန်မှာကျတော့ပြည်တော်စုဆင့်ကဘုံကြီးတွေနဲ့ဒီငွေချင်းပြည်စုမှာပါနေအစုဖွဲ့တွေပေါ့ဟိုမှာ NRPC တို့ PC တို့နောက် GMC တို့ကိုပါမယ်နောက်ဒီနယ်ဆိုးရနဲ့ဒီဒီနယ်ဆင့်ဒီစီကြေးကော်မတီတွေပါမယ်နောက်တစ်ခုကဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေအားလည်းပါမယ်နောက်ပြီးတော့ဒီနိုင်ငံရေးပါတီပေါ့နော်အာသူ့ဝင်လိုက်အားလုံးပါကြတော့ဆိုတော့ပုံမှန်မှာကျတော့ကျွန်တော်တို့လူရှိရနဲ့900ကျားလောက်မှန်းထားတယ်ဆိုးကလေးကတော့900ရှိမယ်ပေါ့နော်
ဒါအပြင်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံတတိယစီဝေးမှတင်ပြမယ့်အကြောင်းအရာတွေနဲ့ငင်းချမ်းရေးဖြစ်စဉ်တစ်လျှောက်လုံးအတွက်ခြေခံမဲ့မူတွေကိုလည်းဆွေးနွေးသွားမယ်လို့သူကဆိုပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်စစ်ဆေးတွေမှာမျိုးသမီးပါဝင်မှုနှုန်း30ရာခိုင်နှုန်းတတ်မှတ်ထားပါတယ်။အခုကျင်းပမဲ့မွန်လူမျိုးလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးပါဝင်မှုနှုန်းပိုများမယ်လို့လည်းမျှော်လင့်တယ်လို့တိုးတက်တဲ့မွန်လူငယ်များအစည်းအရုံးဥက္ကဋ္ဌ
มีรถช่างก็สูบอะไรปีเกิดได้ป่วยเนี่ยดีท่ายาสูงเชียร์มีสามาลูกจ้าก็มีสุขภาพไม่หนุ่มเนี่ยเลยแต่แม่เวชมาลูกจ้าก็รอมีสุขภาพไม่หนุ่มยาลาเลยบ่เนาะก็ดีเช่นนี้ก็จีนเนาะดีท่าแม่มีตาสีหน้ามีสุขภาพไม่หนุ่มก็
ရှပ်ပြီးတော့ရခိုင်ပြည်နယ်တန်ကုန်းမြို့မှာရခိုင်ပြည်တစ်ခုလုံးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ပြီးအရက်ဘက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေစုံစုံတက်ရောက်တဲ့ရခိုင်လူငယ်ညီလာခံတစ်ခုကိုမေလာတရနေ့ကတန်ကုန်းမြို့တင်တောင်မြို့မှာအားကစားကွင်းမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲဒီညီလာခံကိုဘယ်လိုရည်ရွယ်ချက်တွေနဲ့ဘာတွေဆွေးနွေးကြဖို့ရှိနေကြပါသလဲဆိုတာကိုမောင်
ရွေရွေရှာတုံးချနဲ့ကျမ်းပါရတာဖြစ်တယ်လို့ရခိုင်လူငယ်ညီလာခံတနားနဲ့ပြန်ကြရတောင်းခံကိုမျိုးဆန်အောင်ကအခုလိုပြောပါတယ်ရခိုင်လူငယ်ညီလာခံကျမ်းပါရရေရေဆက်တော့အဆုံးချက်ရှိပါတယ်အဲ့ဒါကြောင့်လည်းအားကောင်းတော့ရခိုင်လူငယ်ဆက်ပြီးခံမှာတော့ပေါ်ထွန်းလာတယ်နံပါတ်1ရခိုင်လူငယ်ညာဆွေးညီမာတို့ကလည်းအကြည့်တယ်သူရောက်တော့ပူပေါင်းပါဝင်ဆောင်ရလာနိုင်တယ်
ရတော့ခိုင်းပါဝင်ဘောဒီတိုင်းရတော့ရေမုံလာကြပါစစ်ခုရင်းများကြည့်ကြရင်ရှားတော့တိုင်းရင်းသားများနဲ့စိတ်သက်ဆောင်ရနိုင်တဲ့ရင်ဆိုရအဆက်ဆုံးချက်ရှိကြပါညီလာခံကိုမြို့နယ်လိုက်လူငယ်ကိုယ်စားလှယ်တွေအပြင်လွှတ်တော်ကိုယ်စားလှယ်တွေအရေးဖအဖွဲ့စည်းတွေကကိုယ်စားလှယ်တွေရခိုင်ပညာရှင်တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပြီးမေလတရက်ကနေ9ရက်နေ့ထိကျမ်းပါသွားမှ
ကျောင်းရလေးစုတိုင်းလေးစုကလည်းမတက်လူငယ်နဲ့နိုင်ငံရေးမနေ့ကလူငယ်နဲ့အလောက်ကန်ခွင့်လန်းနံပါတ်၃ကလူငယ်နဲ့ပညာရေးမနေ့ကလူငယ်နဲ့ရေးသွားဆိုတဲ့ကျောင်းလေးစုတွေပဲအခုကျင်းပါတဲ့ရခိုင်လူငယ်ညီလာခံမှာရခိုင်မျိုးနွယ်စုဝင်ဖြစ်တဲ့ကမန်လူငယ်တွေကိုဖိတ်ကြားမှုမရှိတဲ့အတွက်ဝေဖန်မှုတွေထွက်ပါနေတာနဲ့ပတ်သက်လို့လေသူကအခုလိုရှင်းပြပါတယ်ကျွန်တော်တို့မဆောင်ဆွဲ ကျွန်တော်ရေးပိစရင်အဲ့ဒါတွေကိုကျွန်တော်တို့ကပြည်ချင်းသားပြီးတော့ပေါ့ကျွန်တော်တို့မြေရည်လူမျိုးကျွန်တော်တို့အဲ့ဒီအဲ့ဒီဟိုနာဆိုတော့ပြင်းမဖြစ်ရဘူးကျွန်တော်တို့နားခဲ့ရတယ်ဆိုတော့အကုန်လုံးရဲ့ကွန်ပျူတာရရေးတာကိုပြောတဲ့ညနေခင်းတွေကိုကျွန်တော်တို့ကဖိုင်ရနေတယ်ကျွန်တော်တို့ဖိုင်ရလိုက်ကြတယ်။ကမန်မျိုးနေစုတွေအနေနဲ့ညီလာခံတောက်ရောက်ခွင့်မရပါပဲ။သူတို့စီကပြေပို့လာ အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်နမန်အဖွဲ့ဟာအစံဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တောမြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်
SSPP、SSA နဲ့ညီညာရေးကော်မရှင် PC ကကိုယ်စားလှယ်လို့100ထဏချုံမှတွေ့ဆုံခဲ့ကြပါတယ်။တရုတ်ရှိရခုနားဆင်ကြရတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေပတ်စံတင်ဆက်သွားမယ့်တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။နေဆက်ဒေတာတိုင်းရင်းသတင်းတော်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။မြောက်ကိုရီးယားဟာကမ္ဘာပေါ်မှာအဖိနှိပ်ဆုံးအရက်ဆက်ဆုံးအစိုးရတဲ့ဖြစ်တယ်လို့ American နိုင်ငံခြားရေးဌာနလူခွင့်ရေးအစိုးရခန်းစာထဲမှာဂျာယီနိုင်ငံခြားရေးဝန်ကြီး John Sullivan ကပြောပါရယ်။ဒါအပြင် Kim အစိုးရဟာအတင်းအဓမ္မအလုပ်ခိုင်းစေတာ၊ကလေးလှုပ်တာအသုံးပြုတာ၊မြောက်ကိုရီးယားလှုပ်သားတွေကိုပြိပမှာတွားလှုပ်ခိုင်းတာတွေကနေတရားမဝင်လက်နက်အစီအစဉ်တွေအတွက်ငွေကြေးရှာဖွေပြီးလူလူရဲ့တာယာဝါပြောမှုကိုလုံးဝလှစ်လျူရှုထားတယ်လို့ပြောပါတယ်။မြောက်ကိုရီးယားလူလူဟာတရားလက်လွတ်တက်ဖြတ်တာအပါဝင်အစိုးရခန်းစာမှာဖော်ပြထားတဲ့လူခွင့်ရေးတွေအားလုံးနှိပါကိုအစိုးရရဲ့ချိုးဖောက်မှုကိုခန်းနေရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလိန်ဖြောပြမှုဗီဒီယိုထုတ်လုပ်တယ်လို့အဆွတ်ဆွဲခံရတဲ့ဂီတပညာရှင်၁၁ယောက်ကိုလူလူရှေ့မှာစီရင်တာကိုကြည့်ရှုဖို့အတွက်ကျောင်းကနေခေါ်ထုတ်ခဲ့တယ်လို့ထွက်ပြေးလာသူတူကပြောပါတယ်။အကျဉ်းသားတွေကိုလင်းပြစ်အမြောက်သုံးပြီးတပ်ပစ်တာ၊အလောင်းတွေပေါ်မှာတင့်ကားတွေနဲ့ဖြတ်ပြီးမောင်းတာတွေအပါအဝင်ရက်ဆက်တဲ့လုပ်ရက်တွေကိုထွက်ပြေးလာသူတွေကဖွင့်ချပြောဆိုခဲ့တာပါ။ Mutual say, Piata Yare, Canarima, Epione du Rego, Nyakuria Suagani, Tapiate Suret, Rendule, Shibare, Nangae, Tendari, Matan Santuri, Tupigani, Piampi, Paul like the Migan Rene, Sine Piedrima, Muigensa, Galirigo, Asuaga, Tapiate Lule, Trapila du Riga, Piojabare, A Chen Sakanrima, Anna Banri Nisan, Nimanarego, Trapila du Rene, Asuam Hogte, Poet, NGOs Riga, Piotara Rule, Shibare. နေစင်ညမနဲ့နီလန်တွေထဲမှာအပြင်းထန်ရိုက်နှက်တာလက်စစ်ကျင်းစက်နဲ့တို့တာအများပြည်သူရှိမှာကိုတုံးလုံးချုပ်ခိုင်းတာပြီးအရှက်ရအောင်လုပ်တာပြစ်ဒဏ်တိုက်အသေးလေးတွေထဲမှာသတင်းဖတ်ပေါင်းများစွာပိတ်ထောင်ထားတာပြီးပါဝင်ပါတယ်တချို့ပြည်တွေမှာဆိုသူတို့ရဲ့မွေးကင်းစကလေးငယ်တွေကိုတပ်ဖြတ်တာကိုမိခင်တွေကိုအတင်းအကျပ်ကြည့်ခိုင်းပါတယ်နိုင်ငံရေးကျင်းသားနဲ့ဖမ်းဆီးထားသူအခြေအတွက်ကိုအတ 2018年2月18日，南京一间大学校的前校长的父母跑遍他办的，南京一间大学校的家，他先一间查查的对待，不比偏袒的，比父母更加的路，阿家关联没有的老白路，NGO学生的人谈那里个跑遍办的，阿是话个维稳队的个，南京一些大学片的，阿是话个怎么办的，南京一间社会人的头女的，阿见到阿娘阿爸，阿得先检验没路么尿了那张。 特别拉多一个表白嘞，卢坤也超跑多一个，American比人输个，设备也有多买路，Mr. Sullivan个表白嘞，卢坤也超跑多不多么说，可把别人妈被心里的撇不着，只拿路来干的么六八五，第一天嘛，要过夜嘞，八万八万路，张Sullivan个表白嘞，American苏亚也多把面那个电表路比八位。
多大声音拿声给家人家咯？American苏亚也的波涛面大皮皮，VOA阿宝们好讲过，对比录白声。阿库塞拉比今年的一个前段嘛，那苏亚面嘛呢，南洋的家庭真照顾，马苏面嘛个今年比白没声。
那场十七号的大选举，各部门当年里个，当年两个人三年交了多少小开户来了，表里的，林票比也没少米丹尼尔斯哥，诺贝卡多了，等等等等，别个来说，阿个，American大选举当了特朗普，加大瑞尼个，我们看来吧嘞，他们每年为了一个选举，为了某位来个，我们好铺路来表价个吧嘞，那瓦拉比尼来个，或者的库马，那场十七号的东啊，特朗普的东啊，伊克户来了，表里来个，诺贝普。 都也包括一些呢，买个高温杯给他撇撇了。二零五，咱们别的提，都也些呢个垃圾片杯给他了，咱们他穿个最近绿木工业宝马鞋打给他嘞。加上瑞尼个加油站个把子呢，路拉宽的嘛，American比当初个，他连的马瑞因三年也来新康普的对阿勇赛加布对，阿婆也是这种名家个当初给他话嘞。比如伊的连他那个罗，他那对六个人三月因呢，他开幕的将关伦多家的连的马瑞古，看那呢，麦迪亚公布给他嘞。
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပြအာရုံစရာဖြစ်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာသမားတွေကပြောကြားကြပါတယ်။မေလာတောင်ရနေ့ကြာရောက်တဲ့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်လွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာ free expression မြန်မာကမြန်မာနိုင်ငံတဝန်းကသတင်းတောက်တွေသဘောထားအမြင်တွေကိုကောက်ခံပြီးတော့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာခုလိုပြောထားကြတာပါ။ ချင်းချောက်ခန္ဒီယာတို့မြန်မာမီဒီယာလွတ်လပ်ခွင့်ဆိုတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်ကြဆင်းနေပြီးတော့အဓိကအကြောင်းကအစိုးရနဲ့စစ်တပ်ကြောင့်ဖြစ်တယ်လို့စစ်တမ်းထဲမှာဖော်ပြထားပါတယ်။တခါခေချင်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ထွက်ပြေးနေရတဲ့ပြည်သူတွေကိုကချင်ပြည်နယ်အစိုးရကကြီးကြပ်ကူညီပေးနေတယ်လို့ကချင်ပ engineer ကတော့ Darius Smith ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.